အမေရိကန်စူအာဂျန်ဒီယာတစ်စီတပိုင်းပိတ်ထားရတာဒုတိယလတဲ့ကိုရောက်လာနေပြီဖြစ်ပြီးပြန်ဖွင့်နိုင်ရေးအတွက်ကြိုးပမ်းတဲ့အနေနဲ့ဆန့်ကျင်ဘက်ပါတီကြီးနှစ်ခုစလုံးကအထက်လွှတ်တော်မှမဲပေးဖို့အတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့အဆိုပြုချက်နှစ်ခုစလုံးဟာလွှတ်တော်ကိုဖျက်ပြီးသမ္မတဒေါ်နယ်ထရန့်စီကိုရောက်လာဖို့ကတော့တိတ်မလွယ်လှပါဘူး။အမေရိကန်မက္ဆီကိုနယ်စပ်တစ်လျှောက်မှာတိုင်းတိဆောက်ဖို့အတွက်သမ္မတထရန့်တောင်းဆိုထားတဲ့ရန်ပုံငွေဒေါ်လာ5.8 ဘီလီယံရဖို့နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေပါတဲ့လက်ရှိဘဏ္ဍာရေးနှစ်အတွက်အစိုးရအသုံးစီရန်ပုံငွေဆိုင်ရာ Republican တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုစက်တဘရီနေ့မှာမဲခွဲဆုံးဖြတ်ဖို့အတွက်အထက်လွှတ်တော်ကမျှော်လင့်ထားတာပါ February 8ရက်နေ့အထိအစိုးရအသုံးစီချထားပေးဖို့အတွက် Democrat တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုလည်းအထက်လွှတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အဲ့ဒီထဲမှာတော့နေဆက်လုံခြုံရေးဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတွေမပါပဲပိတ်ထားရတဲ့အစိုးရဌာနတွေပြန်ဖွင့်ဖို့နဲ့လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတအင်ဂျူရိုဂျာဒီဇင်ဘာလကုန်ထိအသုံးစီချထားရေးဆိုင်ရာပြဿနာအတွက်သဘောတူညီမှုရရေးကြိုးစားဖို့အတွက်အချိန်ပေးတဲ့သဘောတက်တတာဖြစ်ပါတယ်ကန်တက်ကီပြည်နယ် Republican အမတ်ဖြစ်တဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell က Republican တွေရဲ့အဆိုပြုချက်ကိုလက်ခံချဖို့အတွက် Democrat တွေကိုတိုက်တွန်းခဲ့ပါတယ်သူတို့ရဲ့အဆိုပြုချက်ထဲမှာအရင်သမ္မတအိုဘားမားလက်ထက်ကချထားပေးတဲ့ဒါကာအစီအစဉ်လို့ခေါ်တဲ့တရားဝင်လာရောက်တဲ့မိဘတွေနဲ့အတူပါလာတဲ့အမေရိကန်နိုင်ငံကိုကလီးပွားတွေကရောက်နေသူတွေအတွက်အကာအကွယ်ပေးတဲ့အစီအစဉ်ကိုယာယီပြန်ပြီးပေးဖို့အတွက်ထည့်သွင်းထားတာပါဒီမိုကရက်တစ်ကတော့ဒါကိုလက်မခံသလို Republican တွေဟာနေဆက်တတိုင်းဆောက်ဖို့အစိုးရဝန်ထမ်း8သိန်းလောက်ကိုတစားကန်လုပ်ထားတယ်လို့ပြောနေတာပါဒီအစိုးရနှစ်ရစလုံးအတွက်ပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုလိုအပ်နေပါတယ်